တော်ရရှိမှာခဗျာအခုကုံဆုံးတော့မဲ့2014ခုနှစ်မြန်မာနိုင်ငံရေးမှာအဓိကလွှမ်းမိုးခဲ့တဲ့အကြောင်းအရာတစ်ခုက2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်ပြီးဒီအတွက်လွှတ်တော်တွင်းမှာကော်မတီဖွဲ့ပြီးပြန်လည်သုံးသပ်ဆွေးနွေးတာတွေလွှတ်တော်ပြင်ပမှာလည်းဆန္ဒပြတောင်းဆိုတာလက်မှတ်ရေးထိုးပွဲဟောပြောပွဲတွေလုပ်ပြီးတောင်းဆိုမှုတွေအမျိုးမျိုးပေါ်ပေါက်ခဲ့ပေမဲ့အခုနှစ်ကုန်ကနေအထိပြင်ဖို့ဘာတစ်ခုမှလက်ဆုပ်လက်ကင်ပြစရာရေးရရမရှိပဲအဆုံးသတ်ရမှာဖြစ်ပါတယ်ဒီတော့တွင်နေပြီးတော့မှအာဆီယံထိပ်သီးညီလာခံကြီးကျင်းပခဲ့တဲ့ဒဝင်မာလာကစားလို့နှိမ့်ဟောင်းကုံဆုံးတဲ့အထိအငင်းပွားစရာထပ်မံပေါ်ပေါက်လာတဲ့နောက်ထပ်နိုင်ငံရေးအကျက်အတဲတစ်ခုကတော့နိုင်ငံရေးပြဿနာတွေကိုဘယ်နှဦးဘယ်နှပွင့်တွစ်ဆုံအဖြေရှာမလဲဆိုတာပဲဖြစ်ပါလေ။တကယ်တော့ပြည်တော်စုလွှတ်တော်အကြီးအကဲသူရဥရှင်မင်းနဲ့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်အသီးသီးကလွှတ်တော်အတွင်းမှာပြင်ဖို့ကြိုးစားနေတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာလက်တွေ့မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ဦးဆောင်တဲ့တက်မတော်နဲ့သမ္မတဦးသိန်းစိန်ဦးဆောင်တဲ့တည်ဆဲအစိုးရအဖွဲ့တွေရဲ့သဘောဆန္ဒမပါဘဲပြင်လို့မရတော့တဲ့အခြေအနေကိုဆောက်ရောက်လာတာမို့မြန်မာနိုင်ငံရေးဟာတွစ်ဆုံဆွေးနွေးရေးလုပ်ဖို့တွင်တွင်ကျဲကျဲတောင်းဆိုခဲ့မှုတဲ့1990တဝက်ကအခြေအနေတွေစီကိုတမိုင်းဘိန်းတစ်ပတ်လည်ပြီးပြန်ရောက်သွားတယ်လို့ဖြစ်လာတဲ့ဆိုပြီးတုံ့တက်မှုတွေတောင်ရှိလာခဲ့ပါတယ်အခြေခံဥပဒေပြင်ဆင်တဲ့အဓိကပုံမှန်ဖြစ်တဲ့ပုံမှန်436ကိုလွှတ်တော်တွင်မှာ25ရာခိုင်နှုန်းရှိတဲ့တပ်မတော်သားကိုယ်စားလှယ်တွေကမပြင်းနိုင်ဘူးလို့အတိအကျပြောထားတာမို့ထောက်ခံမဲ85ရာခိုင်နှုန်းရရှိမှအောင်မြင်နိုင်မဲ့အခြေခံဥပဒေပြင်ဆင်ရေးအစီအစဉ်အတွက်လွှတ်တော်တစ်ခုလုံးမှကြီးစိုးထားတဲ့ပြည်ခိုင်ဖြိုးပါတီနဲ့စစ်တပ်ရဲ့ပူးပေါင်းပါဝင်မှုဟာဒီအခြေခံဥပဒေပြင်ဆင်ရေးအတွက်အဓိကတော့ချက်ဖြစ်လာခဲ့တာပါ။ဒါကြောင့်မို့လွှတ်တော်တွင်မှာပြင်ရင်းနဲ့နောက်ဆုံးပြင်မရတော့တဲ့အခြေအနေတွေကိုဥပဒေမူကြမ်းကော်မတီဝင်တစ်ဦးဖြစ်သူဥပရှင်က RFA ကိုအခုလိုထုတ်ဖော်ပြောဆိုလာခဲ့တာပါ။
ဒီပွဲဒီပွန်ချီကဥပဒေကိုလွတ်တော်တဲ့မှာပြင်လို့ကိုမရဘူးအဲပြင်မယ်ဆိုလို့ရှိရင်တကယ်ပြင်မယ်ဆိုရင်တကယ်ရနိုင်တာရနိုင်တဲ့နီလန်ကရှိတယ်ဒါပါလေနိုင်ငံရေးအရာဖြည့်ရှင်းတဲ့နီလန်ပဲဒီနီလန်ကလွဲပြီးတော့ဘယ်လိုမှမရနိုင်ဘူ
းအခြေခံဥပဒေပြင်ဆင်ရေးမှာတစ်ဆုနေတဲ့မြန်မာနိုင်ငံရေးပြဿနာကိုဆွေးနွေးအဖြေရှာဖို့ပြည်တွင်းပြည်ပကတိုက်တွန်းနေချင်းအမေရိကန်သမ္မတဥဘာမားနဲ့နိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြမယ်နေပြီးတော့အာဆီယံထိပ်သီးညီလာခံကြီးမတိုင်ခင်တရင်နှစ်ပတ်လို့မှာအစိုးရဘက်ကအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်သမ္မတဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်လွှတ်တော်အကြီးအကဲနှစ်ဦးအပါအဝင်ပုဂ္ဂိုလ်14ဦးကိုနေပြီးတော့မှတွစ်ဆုံပွဲတစ်ခုစီစဉ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီပွဲဟာစစ်မှန်တဲ့တွစ်ဆုံဆွေးနွေးပွဲမဟုတ်တဲ့အတွက်လေးပွင့်ဆိုင်တွစ်ဆုံဖို့ကိုပဲဆက်လက်တောင်းဆိုသွားမယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်။ဘာကြောင့်လေးပွင့်ဆိုင်တွစ်ဖို့တောင်းဆိုရတယ်လဲဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုရှင်းပြထားပါတယ
်။ဘာဖြစ်လို့လေးပွင့်ဆိုင်လို့တောင်းဆိုခဲ့လဲဆိုတာဟာစတင်ပြီးတော့ဆွေးနွေးတဲ့နေရာမှာထိရောက်ဖို့လိုပါတယ်။စိုးသိဖို့လိုပါတယ်။ပေါ်ပေါ်နေနေနဲ့ကြီးနှိုက်တိုင်းနေဆိုင်ကိုလိုပါတယ်။ဒီမားတို့ကနောက်မှအကျေကျေပို့ပြီးတော့လွတ်သွားကျင်တာဟာအစမှပေါ်ပေါ်နေနေနဲ့ခိတိရရမဆွေးရင်းနိုင်လို့ရှင်။နောက်ဆက်ပြီးတော့ဆွေးရဖို့ထိရောက်ဖို့ဆိုတာမလွယ်ပါဘူး။သိပြီးတော့ပါဝင်မဲ့လူများများလို့ရှိလို့ရှင်။သဘောတရားတွေသိပြီးတော့များလို့ရှိလို့ရှင်။ကွဲလဲမှုတွေသိပြီးတော့များလို့ရှိလို့ရှင်။စပြီးတော့နားလည်မှုယူဖို့ဟာခက်ခဲတတ်ပါတယ်။ဒါကြောင့်ဒီမားတို့ကလက်တွေ့ကြကြဖြည့်ပြီးတော့တောင်းဆိုတာဖြစ်ပါတယ်။ကံတချင်လို့မဟုတ်ပါဘူးအများပါဝင်တာကိုမလိုလားလို့မဟုတ်ပါဘူးလက်တွေ့ကြကြထိရောက်တဲ့ဆွေးနွေးပွဲတွေဖြစ်စေချင်လို့ကျမတို့လေးပွင့်ဆိုင်ဆိုပြီးတောင်းဆိုတာဖြစ်ပါတယ
်အဒီတော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့ခက်ခဲနေတဲ့လွှတ်တော်တွင်မှလည်းကာကွယ်ရေးဦးစီးချုပ်သမရ NLD ဥက္ကဋ္ဌနဲ့လွှတ်တော်ဥက္ကဋ္ဌနှစ်ဦးတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးပါဝင်တဲ့ခေါင်းဆောင6ဦးတွေ့ဆုံဖို့အရေးတကြီးလိုအပ်နေပြီဆိုပြီးပြည်ခိုင်ဖြိုးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကအဆိုတင်လာခဲ့ပါတယ
်ခေါင်းဆောင်တွေခုနိုင်ရပါတော့မယ်မလို့လို့မဖြစ်တော့ပါဘူးပြည်သူတွေတော်တော်များများပြေးကြလွှားကြရှာကြဖွေကြရုံးကစားတော့ကြနဲ့နေကြရတာလဲမြင်မလာပါဘူးတိုင်းပြည်ရဲ့ကံကြမ္မာကိုနိုင်ငံတော်တွေနဲ့အတူအဆုံးဖြတ်ပေးကြရမှာလဲဖြစ်ပါတယ်ဖွဲ့စည်းပုံခြေကားဥပဒေပြင်ဆင်ဖို့ဆွေးနွေးတဲ့အချိန်မှာပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေကမကအဆိုမှကျွန်တော်တင်ပြတဲ့ခေါင်းဆောင်ကြီး6ဦးတွေ့ဆုံညှိနှိုင်းအဖြစ်ဆောင်ရွက်ဖို့မလွှဲမသွေလိုအပ်နေပါပြီ
ပြည်တော်စုလွှတ်တော်က6ပွင့်ဆိုင်အစိုးကိုသဘောတူဆုံးဖြတ်လိုက်ပြီးတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးရွေးချယ်လိုက်ပြီးချိန်မှာပဲသမ္မတဦးသိန်းစိန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးဦးရထွက်ကဒေါအောင်ဆန်းစုကြည်ရဲ့၄ပွင့်ဆိုင်တောင်းဆိုချက်ရောလွှတ်တော်ရဲ့6ပွင့်ဆိုင်တောင်းဆိုချက်ပါလူပုဂ္ဂိုလ်ဆန်းပြီးလက်တွေ့မကျတဲ့အတွက်မဖြစ်နိုင်ကြောင်းပြောကြားခဲ့ပါတယ
်ကျွန်တော်တို့အမြင်တော့ဒီချင်းကပုံချင်းကအတော်ကွဲပြားနေတဲ့အတွက်ကြောင့်မလို့လောလောဆယ်တော့ကျွန်တော်တို့ဖြစ်နိုင်ဦးမယ်မထင်ဘူးကျွန်တော်တို့ရဲ့ချင်းကပုံကinstitution ဖွဲ့ကိုကျွန်တော်တို့အခြေခံပြီးတော့စဉ်းစားပါလေ။ဒါပေမဲ့ဒေါန်းစန်းစုကြည်ရောလွတ်တော်ရောရဲ့ချင်းသားပုံတွေကပုံကိုယ်ကိုအခြေခံတာဖြစ်နေတော့ကျွန်တော်နဲ့တော့အတော်ကွာပါလေ
တမရောကာကွယ်ဥစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းလွှတ်တော်ရဲ့6ပွင့်ဆိုင်ဟာအဖွဲ့အစည်းအလုံးကိုကိုးစားမပြုတဲ့အတွက်လက်မခံနိုင်ကြောင်းနိုဝင်ဘာ29ရက်နေ့က KNU ခေါင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံစဉ်အတိအလင်းပြောကြားခဲ့ပါတယ်။လွှတ်တော်ပြင်ပအတိုက်ခံဒီမိုကရေစီအင်အားစုတစ်ခုဖြစ်တဲ့88မျိုးဆက်ကျောင်းသားများအဖွဲ့ကတော့ဒေါအောင်ဆန်းစုကြည်ရဲ့6ပွင့်ဆိုင်တောင်းဆိုချက်ကိုရောလွှတ်တော်ရဲ့6ပွင့်ဆိုင်တောင်းဆိုချက်ကိုပါထောက်ခံကြောင်းအဖွဲ့ရဲ့ကောင်းဆောင်သူဖြစ်သူကိုချင်းမီကပြောပါလေ
။တိုင်းပြည်ရဲ့အခုကဖွဲ့စည်းပုံအခြေအနေတွေပြည်စင်းနေတဲ့အလားညဉ့်ရင်းဖြစ်စဉ်တွေဟာတိုင်းပြည်ကအကောင်းဘက်ကိုဥတည်သွားနိုင်လို့အဆိုးဘက်ကိုလည်းဥတည်သွားနိုင်တဲ့အခြေအနေတွေရှိတယ်ဆိုတဲ့သုံးသပ်ချက်တွေရှိတယ်။အဲတော့ကျွန်တော်တို့ကအခုချိန်မှာအရေးကြီးတဲ့စိတ်ခေါ်တာတွေဖြစ်တဲ့အဓိက၄ယောက်ပေါ့နော်။ဒေါအောင်ဆန်းစုကြည်ရဲ့ဒေါက်တာနာကဒေါက်တာဦးရွှေမိုင်းရဲ့သမရကြီးရဲ့ကာဝေးဦးစည်းချုပ်ရဲ့အဲ့ဒီကနေကျွန်တော်စတင်ခြင်းတယ်။ဒါပေမဲ့ပြည်တော်စုလို့တော့ဒါ6ပွင့်ဆိုပြီးဆုံးဖြတ်တယ်။အဲဒီ6ပွင့်ဆိုတာလည်းဟလာအငင်းပေါ်မှုအ ਨੇ ဆုံးပုံကိုဖြစ်တဲ့တိတ်တနာမရှိသေးဘူး။ကျွန်တော်တို့ပြောနေတာကချစ်ချစ်လေးလေးနဲ့ချစ်ချစ်လေးနဲ့အငင်းပေါ်မှုအ ਨੇ ဆုံးကနေစကြည့်လိုက်ပါ။စဖို့လိုအပ်တယ်။ပြီးတော့မှဇဝဲဝိုင်းကိုချက်ချက်သွားပါဗျာ။နောက်ဆုံးတကယ်ဆုံးဖြတ်ပေးရမှာပြည်သူလို့ပါဗျာ
။အဲ့ဒီလို14ပွင့်ဆိုင်၄ပွင့်ဆိုင်6ပွင့်ဆိုင်စသဖြင့်အမျိုးမျိုးပေါပေါနေချိန်မှာ12ပွင့်ဆိုင်တွဲဆောင်ရေးဆိုပြီးတော့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းဒေသကြီးလွှတ်တော်မှာနောက်တစ်မျိုးတောင်းဆိုလာပြန်ပါလေ။ဒီတောင်းဆိုချက်ကိုသမရဦးသိန်းစိန်အနေနဲ့လေ့လာသုံးသပ်သွားမယ်လို့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ဝင်းကြီးဦးရထွတ်ကပြောထားပါပြီ။ပြည်တော်စုလွှတ်တော်ကနေ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအတွက်တိုင်းရင်းသားကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားသူဒေါက်တာအေးမောင်ကတော့အခုလိုတိုင်းဒေသကြီးလွှတ်တော်တွေရဲ့ချင်းကက်တောင်းဆိုလာမှုဟာတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရလက်တွေ့အကျုံးဝင်နိုင်ကြောင်းပြောဆိုပါတယ
်။ပြည်တော်စုလွှတ်တော်ရဲ့ဆောင်ရွက်ချက်ပုံမှာတိုင်းဒေသကြီးပြည်နယ်ဖက်တိုဖက်ကပြင်ပြတောင်းဆိုပိုင်ခွင့်ဓာတ်ရိုက်မရှိပါဘူး။သက်ဆိုင်ရာအစိုးရကတခြင်းတိုက်တွန်းနေဆိုတာမျိုးကဓာတ်ရိုက်အစိုးရနဲ့စီးနှောက်ထားတဲ့ပုံမှန်မျိုးမရှိဘူးလို့ကျွန်တော်သုံးသပ်ပါတယ်။တိုင်းဒေသကြီးပြည်နယ်ဖက်တိုတွေကတင်ပြတဲ့နီလန်းဟာကျွန်တော်တို့သွားလို့တဲ့လမ်းကြောင်းနဲ့ကြောင်းပြန်ဖြစ်နေပါတယ
်။တွဲဆုံဆွေးနွေးရေးဟာအခုဆိုရင်အစိုးရနဲ့လွှတ်တော်ကြားစစ်တပ်နဲ့လွှတ်တော်ကြားအတိုက်ခံနဲ့အစိုးရကြားမှသာမကလွှတ်တော်တွေအချင်းချင်းကြားမှပါအငင်းပွားလာတာဖြစ်ပါတယ်။ဝါရီနိုင်ငံရေးသမားကြီးဦးသူဝေကတော့ဘယ်နှဦးပါဝင်ပြီးဘယ်နှပွင့်ဆိုင်ပဲတွေ့ကြတယ်ဆိုတာထက်ဘလောက်ထိထိထိရောက်ရောက်ဆွေးနွေးအပြေရှာနိုင်တယ်လဲဆိုတာကပိုအရေးကြီးကြောင်းထောက်ပြပါလေ
။အဲကျွန်တော်ကတော့ဆွေးနွေးရဆိုတော့ကောင်းတာပေါ့ဗျာ။ဘယ်နှပွင့်ဆိုတာတော့ကျွန်တော်လည်းပြောဖို့မလိုဘူးရှင်းတာလေနော်။ဘယ်နှပွင့်ဆိုတာဗျာဆွေးနွေးတာကောင်းတယ်ဘလောက်ဆွေးနွေးတယ်ဆိုတာဆွေးနွေးတဲ့လူတွေပေါ်မှာတည်တာလေအကြောင်းအရာပေါ်မှာလည်းတည်တာလေကျွန်တော်တို့လူနာကတော့ငြိမ်းချမ်းရေးလို့ကျင်တာပဲနော်
။အခုဆိုရင်နေပြည်တော်ပြည်ထောင်စုလွှတ်တော်က6ပွင့်ဆိုင်တိုင်းဒေသကြီးလွှတ်တော်တချို့က12ပွင့်ဆိုင်ဒေါအောင်ဆန်းစုကြည် 88 မျိုးဆက်အင်အားစုတွေပါဝင်တဲ့အတိုက်ခံတွေဘက်က4ပွင့်ဆိုင်နဲ့6ပွင့်ဆိုင်ကိုဆွဲကင်ထားပြီးအစိုးရနဲ့တပ်မတော်ဘက်ကတော့12ပွင့်14ပွင့်လမ်းကြောင်းမှာရှိနေတယ်လို့ရေဘူကယူဆနိုင်ပြီးဒုက္ခဆင်းရဲတွင်နဲ့နေတဲ့မြန်မာပြည်သူတွေရဲ့အနာဂတ်အတွက်နိုင်ငံရေးပြဿနာတွေကိုခေါင်းဆောင်တွေတွေ့ဆုံပြီးထဲထဲဝင်ဝင်ဆွေးနွေးအပြေရှာနိုင်ဖို့ဆိုရမှာအခုအငင်းပွားစရာဖြစ်နေတဲ့ဘယ်နှဦးပါဝင်တွေ့ဆုံသင့်တယ်ဆိုတဲ့ဒီရှေ့ကပြဿနာတစ်ခုကိုအရေးအဆုံးဖြေရှင်းရအောင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။